ဆီယနာတင်ပြီးတဲ့နောက်လူခွင့်ရေးအခြေအနေဘက်ပေါင်းစုံကဆွတ်ယုတ်လာနေတဲ့မြန်မာပြည်နာကိုဖြည့်ရှင်းနိုင်ရေးအတွက်သက်ဆိုင်သူအလုံးနိုင်ငံတော်အဆင့်ဆွေးနွေးအဖြေရှာချဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတတိပေးထားပါတယ်ရှင်
In recent months, the situation in Myanmar has evolved from a political crisis to a multidimensional human rights catastrophe.
လက်တလောလာပိုင်းတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခကလူခွင့်ရေးဆိုင်ရာဗက်ပေါင်းစုံကထိခိုက်လာတဲ့ကပ်ဘေးကြီးဖြစ်လာခဲ့ပါပြီ။နိုင်ငံတဝန်းရင်ဆိုင်နေရတဲ့အတ္တိဒုက္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်ရေရှည်တည်တဲ့နဲ့ဖွံ့ဖြိုးရေးမျှော်လင့်ချက်ကိုပျက်စီးစေပြီးကြာရှုံးနိုင်ငံဖြစ်ဖို့ဒါမှမဟုတ်လေပြည်ရင်းစစ်ပိုးပြီးကျေပြန့်လာဖို့အတွက်အလားအလာများနေပါတယ်။မြန်မာစစ်တပ်အာဏာသိမ်းလိုက်တာနဲ့အတူပဲအရက်သားလူမှုအပေါ်တိုက်ခိုက်မှုတွေဟာလည်းပိုပြီးကြဲကြဲပြန့်ပြန့်စနစ်တကျတိုက်ခိုက်မှုအဖြစ်ကိုမြန်မြန်ဆန်ဆန်ပြောင်းလဲလာပါတယ်
။ဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂဌာနချုပ်မှာအင်ကာနေကကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရဲ့48ကြိမ်မြောက်ပုံမှန်အစည်းအဝေးတွင်မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှဲပယ်ရှလီကမြန်မာအခြေအနေကိုဖတ်ကြားတင်သွင်းတာပါ။ဆီယနာသိမ့်ပြီးနောက်ပိုင်းစစ်ကောင်းဆောင်ပိုင်းကလူမှုအပေါ်ဖိနှိပ်ဖြိုးခွင်းနေပေမဲ့လို့လဲမြန်မာနိုင်ငံကိုအောင်းအောင်းမြင်းမြင်းမထိန်ချုပ်နိုင်တယ်လို့သူတို့ကြိုးစားနေတယ်လို့နိုင်ငံတကာရဲ့အသိအမှတ်ပြုမှုလည်းမရဘူးလို့လူခွင့်ရေးမဟာမင်းကြီးကပြောပါတယ်။လက်နက်ကြီးတွေတုံးတာအပါအဝင်အသက်ဆုံးရှုံးဒဏ်ရာရစီလောက်တဲ့အထိအင်အားသုံးနှိမ်နင်းနေတဲ့ကြားကပဲနိုင်ငံတော်မှာလူမှုကငြိမ်းချမ်းစွာဆက်လက်ဆန္ဒပြနေတဲ့အကြောင်းအလုံးမစင်ရေးအာဏာဖီဆန်မှုလှုပ်ရှားမှုကြောင့်စစ်တပ်ကအများစုထိ ंछ ုပ်ထားတဲ့အစိုးရရန်တရားမလဲပတ်နိုင်ဖြစ်နေတယ်လို့လဲမဟာမင်းကြီးကထပ်လောင်းပြောပါတယ်စစ်တပ်အနေနဲ့အကြမ်းဖက်တာတွေရပ်ဖို့အမေရိကန်ပြည်ထောင်စုကလည်းတောင်းဆိုပါတယ်ဂျီနီဗာကုလသမဂ္ဂဆိုင်ရာအမေရိကန်တယုံကတာဝန်ရှိသူတဦးဖြစ်တဲ့မီယန်ရှနင်ဒရန်က
The military regime's continued brutal violence against the people of Myanmar must immediately cease.
ဆဆူဘက်ကမြန်မာလူမှုပေါ်ရေးရဆက်ဆက်ဆက်လက်ကြမ်းဖက်နေတာတွေချက်ချင်းရပြီးတာဝန်ရှိသူတွေကိုရေးယူရပါမယ်။ COVID-19 ကပ်ဘေးရောဂါအပါအဝင်လက်ရှိရင်ဆိုင်နေရတဲ့ခြိမ်းခြောက်မှုတွေနဲ့ပတ်သက်ပြီးမြန်မာလူမှုသိရှိဖို့လိုအပ်နေတဲ့အခုလိုကာလမျိုးမှာမြန်မာဆဆူဘက်ကသတင်းသမားတွေနဲ့သတင်းရယူမှုကိုတားမြစ်ကန့်သတ်ရေးပြစ်မှတ်ထားလုပ်နေတာကလည်းတကယ်ပြဿနာကြီးဖြစ်နေပါတယ်
။ဒါအပြင်မြန်မာနိုင်ငံတွင်းလူအခွင့်အရေးစုပ်ယုပ်ကျဆင်းမှုကိုဖြည့်ရှင်းဆောင်ရွက်နိုင်ရင်းနဲ့တဲ့င်းချက်လက်ပို့ပြီးတော့ရရှိစေရေးဘလို့အေးအေးယူဆောင်ရွက်နိုင်မလဲဆိုတာကလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆွေးနွေးပွဲမှာအမေရိကန်ကိုယ်စားလှယ်ကမေးမြန်းခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကမြန်မာအကြက်တဲပြည်လည်းရေးနိုင်ငံအဆင့်ဆွေးနွေးကြရမယ်လို့အစည်းအဝေးမှာဖတ်ကြားတင်သွင်းပါတယ
် There must be a national dialogue with all stakeholders including the military regime the national unity government
စစ်တပ်အမျိုးသားညီညွတ်ရေးအစိုးရ NUG စံတန်းလက်နက်ကိုင်အဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနောက် CDM အာဏာဖီဆိုင်လှုပ်ရှားမှုအလုတ္တမအဖွဲ့ဆန္ဒပြကော်မတီတို့လိုမျိုးစံကြံလှုပ်ရှားမှုတွေအပါအဝင်သက်ဆိုင်သူအလုံးနဲ့တနိုင်ငံလုံးအဆင့်ဆွေးနွေးပွဲလုပ်ရပါမယ်။အပြည့်အဝတာဝန်ယူမှုတာဝန်ခံမှုဆိုတာကိုလည်းနိုင်ငံရေးလုပ်ငန်းစဉ်မှာခြံထားလို့မရနိုင်ပါဘူး။အပြည့်ရှိသူတွေကိုပြစ်ဒဏ်ကနေဆက်လက်ကင်းလွတ်ခွင့်ပြုတာဟာအနာဂတ်ဒီမိုကရေစီအမျိုးသားပြန်လည်ညီညွတ်ရေးဖွံ့ဖြိုးရေးဒါမှမဟုတ်လေတည်ငြိမ်အေးချမ်းရေးကိုဥတည်ပြီးဆောင်ရွက်မှုတွေမှာအဟံအတားသာဖြစ်စေပါတယ်။အနာဂတ်မှာထွက်ပေါ်လာမယ့်မြန်မာဒီမိုကရေစီအစိုးရအနေနဲ့စစ်တပ်ကိုအယက်သားထိန်းချုပ်မှုအောက်မှာထားနိုင်တဲ့အခွင့်အာဏာမျိုးရှိရမှာဖြစ်ပါတယ်
။ဒါအပြင်ကြမ်းဖက်မှုအလုံးရက်တက်ပြီးတွေ့ဆုံဆွေးနွေးရေးတိုက်တွန်းထားတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုလည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးအပါအဝင်ဆွေးနွေးတဲ့နိုင်ငံအတော်များများကပြောဆိုခဲ့ကြပါတယ်။မဟာမင်းကြီးဘက်ရှလီကအခုလိုဆက်ပြီးပြောပါတယ
် ASEAN's 5 point consensus is an important starting
point ASEAN ရဲ့ဘုံသဘောတူညီချက်၅ချက်ဟာဆိုရင်ဒီအခြေအနေကနေရှစ်ဆင့်နှိုင်းဖို့အတွက်အရေးကြီးတဲ့စမှတ်ဖြစ်ပါတယ်နိုင်ငံတွင်းမှာအခုတည်းလူခွင့်ရဲ့အခြေအနေထပ်ပြီးဆိုးဝါးမလာခင်ဒီလုပ်ငန်းရှင်ကိုမြန်မြန်အကောင့်ထဲပို့နိုင်ဖို့အတွက်လုပ်ရပါမယ်ဒီကိစ္စကိုလုံခြုံရေးကောင်စီဘက်ကလည်းအားပေးထောက်ခံသင့်ပါတယ်မြန်မာနိုင်ငံတွင်းကိုလက်နက်တွေမရောက်ရေးတားဆီးပိတ်ပင်ဖို့အတွက်အထွေထွေညီလာခံရဲ့တောင်းဆိုချက်ကိုအဖွဲ့ဝင်နိုင်ငံအားလုံးကချက်ချင်းကြံ့သုံးဆောင်ရွက်ကြဖို့လဲတိုက်တွန်းပါတယ
်လက်နက်ကိုင်အဖွဲ့အားလုံးအနေနဲ့လူ့အခွင့်အရေးကိုလေးစားကာကွယ်ဖို့ အရက်သားတွေနောက်ဆေးရုံဆေးကန်းတွေကျောင်းတွေလိုအရက်ဖက်ဆိုင်ရာအဆောက်အုံတွေကိုမထိခိုက်စေရအတွက်လိုက်နာဆောင်ရွက်ရမယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုခဲ့ပါတယ်ရှင်။